ဂါဇာဒေသမှာဆက်လက်တိုက်ပွဲတွေဖြစ်နေပြီးပြီးခဲ့တဲ့အင်္ဂါနေ့ကအထူးပေါက်ကွဲမှုတွေနဲ့မိဂိုလုံးတွေထွက်ပေါ်နေကြဖြစ်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေမှာနောက်ထပ်အနည်းဆုံးလူ100လောက်သေဆုံးခဲ့ပြီး150လောက်ဒဏ်ရာရရှိခဲ့ပါတယ်အော်တိုဘာလ9ရက်နေ့ကစတင်ခဲ့တဲ့အစ္စရေးရဲ့လက်တုံပြန်ထိုးစစ်ကြောင့်ဂါဇာဒေသအတွင်းအနည်းဆုံးလူ 29,800 ကျော်လောက်သေဆုံးခဲ့ပြီးဖြစ်ပါတယ်ကိုဝင်ဆောင်အမျိုးသမီးနဲ့ကလေးမိခင်တွေအပါအဝင်စုစုပေါင်းလူနာ24ယောက်ကိုခံယူနစ်မြို့မှာရှိတဲ့ဆေးရုံကနေပြောင်းရွှေ့ပေးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ပြောရေးဆိုခွင့်ရှိသူဂျင်းလဲယောက်ခါအင်္ဂါနေ့မှာပြောဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကဆေးရုံကလူနာတွေကိုအီဂျစ်ဘက်ကိုပို့ဖို့နဲ့ရာဖာဒေတာတွင်းကဆေးရုံတွေအတွက်ပစ္စည်းတွေပေးပို့ဖို့ကိုအစ္စရေးတပ်တွေကတားဆီးခဲ့တဲ့အတွက်နာယီပေါင်းများစွာကြန့်ကြာခဲ့ရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်အင်္ဂါနေ့တုန်းကတော့ဂါဇာဘက်ကလာတဲ့ rocket တွေကို Israel ဘက်ကဂျာပြတ်ပစ်ချနိုင်ခဲ့တယ်လို့ Israel ကပြောပါတယ်။ Israel ကဒုက္ခသည်တွေခိုအောင်နေတဲ့ Rafah ဒေသကိုအင်အားပြစ်စစ်ဆင်ခဲ့ရင်တော့ဒါဟာဂါဇာကိုကူညီပံ့ပိုးရေးအတွက်နောက်ဆုံးလမ်းပေါက်ပိတ်သွားလိမ့်မယ်လို့တနင်္လာနေ့တော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုပါတယ်။တမရဂျိုးဘန်တင်ကတော့လာမယ့်ရက်သတ္တပတ်အတွင်း Israel Hamas အပြစ်ရနိုင်ပြီးကြံရှိနေသေးတဲ့ဒဇာကန်တွေပြန်လည်လွှမ်းမြောက်မယ်လို့မျှော်လင့်တဲ့အကြောင်းတနင်္လာနေ့ကပြောဆိုခဲ့ပါတယ်။